မြန်မာနိုင်ငံမှာမြေမြုပ်မိုက်အသုံးပြုမှုနဲ့အတူအန်ဒီရဲ့အကျိုးဆက်တွေဟာလူသားချင်းစာနာမှုဆိုင်ရာစိုးရိမ်ွယ်ရာအခြေအနေဖြစ်နေကြောင်းကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ကမနေ့ကဗိုလ်ထူးနေ့မှာကြေညာတဲ့နိုင်ငံတကာမြေမြုပ်မိုက်သတိပြုရေးနေ့မှာသတိပေးတိုးကြားလိုက်ပါတယ်။နေပြည်တော်မှာလည်းမိုင်းအန္တရာယ်နဲ့ပတ်သက်တဲ့လူယုံဆွေးနွေးပွဲကျင်းပရာမှာမြေမြုပ်မိုက်ပောက်ကွဲမှုကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတည်ဆုံးသူပေါင်း350နီးပါးရှိခဲ့ပြီးတော့ဒီနှစ်အစပိုင်းမှာတင်ထိခိုက်ဒဏ်ရာရသူ42ဦးရှိတယ်လို့မြန်မာအစိုးရတာဝန်ရှိသူတူကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်ထိုးစစ်ဆင်မှုအများဆုံးရှိနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာမြေမြုပ်မိုက်အန္တရာယ်ဆိုးရိမ်မှုမြင့်မားနေတဲ့အကြောင်းမဲ့အင်ဂျင်နီယာဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
။1998ခုနှစ်ကစတင်ချုပ်ဆိုခဲ့တဲ့အော်တဝါနိုင်ငံတကာမြေမြုပ်မိုက်အသုံးပြုမှုတားမြစ်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း164နိုင်ငံရှိပြီးလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့နိုင်ငံပေါင်း30ကျော်ထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။ဒါကြောင့်မနေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းသတိပြုရေးနေ့အထိမ်းမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UN MOS လို့ခေါ်တဲ့ကုလသမဂ္ဂမြေမြုပ်မိုင်းအသုံးပြုမှုဟန်တာရေးအဖွဲ့ညွှန်ကြားရေးမှူး NS မခါယူကမြန်မာနိုင်ငံမှာမြေမြုပ်မိုင်းတုံးဆွဲမှုနဲ့ပတ်သက်လို့အလွန်အင်မတန်မှအစိုးရမကင်ဖြစ်နေကြောင်းအခုလိုပြောသွားပါတယ
် With regard to Myanmar, violations of international humanitarian law have been denounced loudly by the Secretary General. The situation
မြန်မာနိုင်ငံနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုကြောင့်အထွေမှုချုပ်ကပြည်ပြည်ထောင်တာရှုတ်ချခဲ့ပြီးတဲ့ဖြစ်ပါတယ်မြေမြုပ်မိုင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အခြေအနေကအမြဲကင်တွေရခက်ခဲနေပြီးမြန်မာနိုင်ငံဟာအော်တိုဝါသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကြောင့်နိုင်ငံတကာလူအဖွဲ့အစည်းတင်အော်တိုဝါစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့တရုတ်ဝင်စောင့်ကြည့်စနစ်ပြီးချမှတ်ဖို့မြန်မာနိုင်ငံနဲ့ဆွေးနွေးနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လို့အော်တိုဝါနီလာကန်ကိုဥဆောင်ကျင်းပနေတဲ့နိုင်ငံတွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအထောက်အကူပေးရေးအဖွဲ့တွေကတော့မြန်မာအစိုးရနဲ့ဆက်သွယ်မှုတွေတော့ရှိနေပါတယ
်။အလားတူအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကရေမြုံမိုင်းနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာလေမြန်မာနိုင်ငံကရေမြုံမိုင်းအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်ဖြစ်မှုတွေကိုနိုင်ငံရေးနဲ့စီးရေးဆိုင်ရာဘယူရိုအကြီးအကဲဂျယ်ရီဂေါ့ဘတ်ကအခုလိုပြောသွားပါတယ
် Regarding the question in Burma, right now we have very limited mine action programming inside of Burma.
အမေရိကန်ပြည်ရဲ့မိုင်းအန္တရာယ်သတိပြုရေးစီစဉ်တဲ့ပတ်သက်လို့မြန်မာနိုင်ငံထဲမှာအကန့်အသတ်ကြီးကြီးမားမားရှိနေပါတယ်။ကျွန်တော်တို့အဓိကထားဆောင်ရွက်တဲ့အချက်တွေကမြို့မိုင်းတွေရှိနေတဲ့နေရာတွေကတဝိုက်မှာနေထိုင်ကြတဲ့အကောက်အွယ်မဲ့ပြည်သူတွေအတွက်ပေါက်ကွဲမှုအန္တရာယ်ကနေကောက်ွယ်နိုင်တဲ့အသိပညာပေးရအပါအဝင်မြို့မိုင်းကြောင့်ထိခိုက်ဒဏ်ရာရသူတချို့အတွက်အကူအညီတွေပံ့ပိုးပေးတာဖြစ်ပါတယ်။
မြေပြည်တော်မှာလည်းမနေ့ကကျင်းပတဲ့ Mine NDA နဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂအတမတ်ကြီး Christian Smith ကလည်းပြည်내နဲ့တိုင်းဒေသကြီး၉ခုမှာမြေမြုပ်မိုင်းနဲ့စစ်ပွဲလက်ကျန်ပေါက်ကွဲစေတတ်တဲ့ပစ္စည်းတွေကျန်ရှိနေတယ်လို့သူတို့ယူဆထားကြောင်းနဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်မှာ2018ခုနှစ်အတွင်းမြေမြုပ်မိုင်းတွေထပ်မံတုံးဆွဲခဲ့တဲ့သတင်းတွေအရအခြေအနေတွေကိုအလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းကြေညာခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံအနေနဲ့မကြာခင်အတွင်းအော်တဝါမြေမြုပ်မိုင်းတောင်မြေကြီးနိုင်ငံတကာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်မိကြောင်းတမန်ကြီးကပြောသွားပါတယ်။လက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တွေကြောင့်နှစ်ဖက်အပြန်အလှန်မြေမြုပ်မိုင်းတွေတိုးမြင့်တုံးဆွဲနေပြီးအရက်သားတွေအတွက်ကြီးမားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရကြောင်းအမေရိကန်တီထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဒမ်ဆန်းကဗီဒီယိုကိုပြောပါတယ
်။လမ်းမပေါ်တွေမှာတုံးတာအင်းမတောင်အန်ဂျင်ရှိရကျွန်တော်ဒီစစ်ပေးချောင်းစခန်းလေးကြားတဲ့အချိန်မှာတခါလေဆိုရင်ခြေပြက်လက်ပြက်ဖြစ်နေတဲ့လူတွေတွေ့ရတယ်တကယ်ကိုဝမ်းလဲကြကောင်းပါတယ်နောက်ကလေးတွေရောပေါ့နော်ကလေးတွေအချီအမျိုးခံနေရတာတွေ့ရဆိုတော့ညာကလုံးဝကြီးကျုံးပွားကြီးကရှင်းလင်းတဲ့လက်အလုပ်ရောဟုတ်တယ်နောက်ကတော့ကျွန်တော်ဒီကန်းစစ်နဲ့ပေါက်ခွာလာတဲ့
မြေပြည်တော်မှာဧပြီလ၄ရက်နေ့ကကျင်းပတဲ့နိုင်ငံတကာမြေမြုပ်မိုင်းသတိပြုရေးနေ့အလို့ယုံဆွေးနွေးပွဲအပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားထားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးမျိုးဆက်အောင်ကလည်းမိုင်းကြောင့်ဒီနှစ်အစောပိုင်းကာလ၃လအတွင်းထိခိုက်ဒဏ်ရာရသူ40ကျော်ရှိသွားပြီဖြစ်ကြောင်းသတင်းတောက်တွေကိုအခုလိုပြောပါရစေ။ကျွန်
တော်ဆက်ကြည့်မယ်၃လပေါ့။ကျွန်တော်ဟိုကျွန်တော်ဒီမှာမတ်ဆက်အားကျွန်တော်က42ယောက်ဒီကိစ္စကိုပြောရအောင်နော်
ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာလည်း2016နဲ့2019ခုနှစ်အတွင်းမြေမြုံမိုင်းကြောင့်တိုက်ဆုံးသူပေါင်း330ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။